ตอนนี้ฉันยังเชื่อกันว่ามือเรือกูยินสายนี่อะไรไต้หวันจีจูตัดสินชนะว่าก้าไต้หวันยังไงยังจะได้รู้ส่งตัดสินบทด้วยตัวยารุกันนี่เส้นเป็นแม่ลูกเปียสูกันไปเลยจุดเด็ดจะมาเกเรตันยิ่งกว่านี้ยี่กอบไปยาเลติมาแม้สนาชินต้องมองดูบังลาวก้าตัวโซย่าอุเปช่ากันไปเรียนเอาไปไต้หวันจีจูก้าคู่ลูกจีนยากันแล้วว่าที่จังเจี๋ยสงกูไต้หวันบังเอาเมื่อกันนี่ฟิโอเอตันนี่เอาสกอบบอปปี้ปูทาร์ได้จะมาเอาไปสับปีโรติมจ้าไปบ้างไหมตอนนี้ฉัน င်တန်ပြီလို့သူ့နိုင်ငံသားတွေကိုပြောကြားလိုက်ပါတယ်
။ผมต้องกราบขอโทษจริงๆที่จะไม่ขอรับตําแหน่ง
ပါလီမန်စစ်ဆင့်ခေါ်တဲ့အခါတိုင်းပြည်စည်းလုံးမှုအတွက်ကျွန်တော်ဝန်ကြီးချုပ်ယာဓုကိုလက်မခံတော့ပါဘူး။ဒါပေမဲ့အိမ်ဆောင်အစိုးရဖွဲ့စည်းတဲ့အထိဆက်လက်ထမ်းဆောင်သွားပါမယ်။
ထိုင်းပြည်သူတွေရဲ့အတော်လေးကြီးညိုလေးစားမှုကိုခံရတဲ့ထိုင်းပြည်ရင်ဘူမိဘောအဒူရာဒက်စ်နန်းတက်ခဲ့တဲ့နန်းသက်260ပြည့်ထိမ့်မဲ့အတွက်တိုင်းပြည်မှာပြင်ဆင်နေတဲ့အခုလိုမတင်မြတ်မှုတွေအဆုံးသတ်ဖို့အချိန်တန်ပြီလို့မစ္စတာသက်စင်ကပြောကြပါဗျ။တင်းငွေနေနေကရုတ်တရက်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူ့ပါတီဟာမဲ58ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့တနိုင်ငံလုံးကိုရုပ်မြင်သံကြားကနေဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒါပေမဲ့နိုင်ငံရဲ့အကြက်တဲတွေအဆုံးသတ်ဖို့ရာအတွက်ဝန်ကြီးချုပ်အဖြစ်ကနေယာရုစင်ပေးတာပါဝင်ရွေးစရာလမ်းအလုံးဖွင့်ထားတယ်လို့သူကပြောပါတယ်။ရွေးကောက်ပွဲကိုတပိတ်မောက်ခဲ့တဲ့အဓိကအတိုက်ခံပါတီ၃ခုထဲကတစ်ခုဖြစ်တဲ့ဒီမိုကရက်ပါတီရဲ့ပြောရေးဆိုခွင့်ရှိသူ On Art Compton ကမစ္စတာသက်စင်နှုတ်ထွက်ရင်နိုင်ငံရေးလုပ်ငန်းစဉ်တွေကိုသူတို့ပြန်ဝင်မယ်လို့ဆော့ဆော့ပိုင်းကပြောကြားခဲ့ပါတယ်။
ကျွန်တော်တို့ဝန်ကြီးချုပ်ရဲ့ကမ်းလှမ်းချက်ကိုလက်ခံပါတယ်။နိုင်ငံရေးပြုပြင်မှုတွေနဲ့ဝန်ကြီးချုပ်နှုတ်ထွက်ပြီးတဲ့အခါကျွန်တော်တို့ရွေးကောက်ပွဲတွေမှာပါဝင်ပါမယ်
။ပြီးခဲ့တဲ့လတွေအတွင်းလူမှုဆန္ဒပြပွဲတွေကိုစီရင်ခဲ့တဲ့ပြည်သူ့ခေါင်းဆောင်တွေကမစ္စတာသက်စင်အနေနဲ့နှုတ်ထွက်မယ်လို့ကြေညာပြီးတာနဲ့တပြိုင်တည်းသူတို့ရဲ့ဆန္ဒပြပွဲတွေကိုအဆုံးသတ်မှာဖြစ်တဲ့အကြောင်းဒါပေမဲ့သူမနှုတ်ထွက်ရင်တော့ပေါကြာနေမှာကန့်ကွက်ဆန္ဒပြပွဲတွေပြန်လုပ်မယ်လို့ပြောပါတယ်။အတိုက်ခံကောင်းဆောင်တွေကဝန်ကြီးချုပ်အနေနဲ့ချက်ချင်းနှုတ်ထွက်တင်တယ်လို့ပြောဆိုကြပါတယ်။၃နှစ်စော်ပြီးကျင်းပခဲ့တဲ့တနင်္ဂနွေနေ့ရေကောက်ပွဲမှာထိုင်းနိုင်ငံမြောက်ပိုင်းကမဲဆန္ဒရှင်တွေဟာမစ္စတာသက်စင်ရဲ့ပါတီကိုတခဲနဲ့ထောက်ခံခဲ့ပေမဲ့ဘန်ကောက်နဲ့ထိုင်းနိုင်ငံတောင်ပိုင်းကမဲဆန္ဒရှင်အများစုကတော့အစိုးရကိုကန့်ကွက်တဲ့အနေနဲ့မဲမပေးဘဲနေခဲ့ကြပါတယ်။ဝေဖန်သူတွေကမစ္စတာသက်စင်ဟာအဂတိလိုက်စားပြီးအာဏာကိုအလွဲသုံးစားလုပ်တယ်လို့ဆွဆွဲခဲ့ပါတယ်။ဒီဆွဆွဲချက်တွေကိုမစ္စတာသက်စင်ကညှင်းဆိုခဲ့ပါတယ်။